အကောတော့ဒီမနေ့ကလေစက်ရုံကိုဆန္ဒပြပြီးတဲ့နောက်ပိုင်းမှာအခုဒီလုပ်ငန်းခွင်ဝင်တဲ့အခါဘယ်လိုအခြေအနေရှိပါသလဲရှင
်ကျွန်တော်ဆန္ဒပြရင်လုပ်ငန်းခွင်ဝင်တဲ့အခါမှာတော့ဝန်ထမ်းတချို့တလေကတော့အခုလက်ပတ်စင်လုံရှားမှုကျွန်တော်မနေ့ကပြောလို့စတင်နေပါပြီ။နေ့နေပြီဆိုတော့တို့ကလက်ပတ်စင်ဝတ်တဲ့လူတွေကုမ္ပဏီတွေမဝင်ရအဆိုင်ဝင်တွေမဝင်ရဆိုတဲ့အားမျိုးကတော့တို့တို့ပြောလာခြင်းမရှိပါဘူး။ဒါပေမဲ့တချို့လိုလက်ပတ်စင်ဝတ်လာတဲ့တွေတို့ဘက်ကမျက်နှာထားတင်းမာတာမျိုးတွေရဲ့လိုပုံစံမျိုးတွေတော့ရှိရတယ်။ဒါပေမဲ့လက်ပတ်စင်ပြပြီးမဝင်ခဲ့နဲ့ဆိုတာလို့တရားဝင်နှုတ်ကပြောရတော့မရှိသေးပါဘူး။၄၅၈၀ကန်းကတော့ပတ်ပြီလို့ထင်တယ်ဗျာ။အဲ့တော့ကျွန်တော်တိရတဲ့လောက်ကတော့ဆင်းနေတဲ့ဝန်ထမ်း၄၅၈၀လောက်ကတော့ပတ်နေပြီဗျာ။ဒီလက်ပတ်စင်တွေလည်းကျွန်တော်ယူပါထပ်ပြီးတော့တောင်းနေဗျာ။ဒီအခုကျွန်တော်တို့ဆန္ဒပြဖို့သာကိုငင်းစုစင်တင်တာလားကိုထွန်းထွန်းဝင်းကိုတို့၁၄ရက်နေ့ကတို့ဒီဆန္ဒပြဖို့သာတင်တဲ့အတွက်ရေကုမ္ပဏီရဲ့ဝန်ထမ်းကောင်ညွှန်းနှံလုပ်တဲ့ဆိုတော့ဆွဲချက်နဲ့တို့လှုပ်ချုပ်လိုက်တယ်ဗျာ။အဲ့ဒါအကြောင်းပြချက်နဲ့အခုအဲ့ဒါကိုအခုမြို့နယ်မှာအုပ်ချုပ်မှုယုံမှာတို့ကိုထွန်းထွန်းဝင်းကိုအလုပ်ပြန်ခန့်ထားရေးမခန့်ထားရေးအခုဆွေးနွေးနေပါတယ်ဗျာ။ကျွန်တော်အခုထိချင်ရောက်နေပါတယ်အဲ့ဒီကိစ္စနဲ့
ဒီလုပ်ငန်းဝင်မှာဒီတရုတ်ဝန်ထမ်းနဲ့မြန်မာဝန်ထမ်းပေါ့နော်ဝန်ထမ်းတွေကိုလစာအနေထားနဲ့ရောအခွင့်အရေးအနေထားနဲ့ရောဘယ်လိုမျိုးခွဲခြားခံနေရတာလဲရှင
်ဟုတ်ကဲ့တရုတ်ဝန်ထမ်းရဲ့လစာသူတို့ကဒီမှာထုတ်တာတော့မဟုတ်ဘူးညဒါပေမဲ့ကျွန်တော်တို့သိရတော့ကတော့သူတို့ရဲ့လစာကမြန်မာငွေနဲ့အနှိမ်ဆုံး15သိန်းထက်မှရှိတယ်ဗျအဲကျွန်တော်တို့မြန်မာဝန်ထမ်းတွေရဲ့အနှိမ်ဆုံးလစာ3,800ဗျအများဆုံးကတော့ကျွန်တော်တို့3,000ခွဲအများဆုံးပဲရှိရဗျလုပ်ငန်းကျွမ်းကျင်လို့ကောင်းဆောင်နေဖြစ်သွားရင်တော့တို့ကလာတာမှာကျွန်တော်တို့ညီမဝန်ထမ်းတွေတရားဝင်မတိုးပေးဘူးပြ။ကောင်းဆောင်ကြီး2,000 3,000 အစားကြီးသိပြင်မဲ့တို့ထည့်ပေးတယ်။စားခွင့်ရေးတွေမှာကျွန်တော်တို့တရုတ်ဝန်ထမ်းတွေကိုကျွေးတာနဲ့ညီမဝန်ထမ်းတွေကိုကျွေးတာနဲ့စားတော့ရေးအစားလဲခွာထားတယ်။ဒါတော့ဒီကျွန်တော်တို့ဌာနတွေမှာဆိုတစ်ဆိုင်ကောင်းဆောင်4ဆိုင်ကောင်းဆောင်ရှိတာပေါ့ဗျာ။တစ်ဆိုင်ကောင်းဆောင်ဝန်တရုတ်ဝန်ထမ်းတယောက်ကပြောတဲ့စကားအတော့တော့မှညီမ4ဆိုင်ကောင်းဆောင်ဝန်ထမ်းကနားထောင်ရတယ်ဗျ။ຢာတို့နေရာကြီးပြီမဲ့ကျွန်တော်တို့ကတရုတ်ဝန်ထမ်းတွေပြောသမျှအားလုံးကိုနားထောင်ရတယ်။ပြန်ပြီးတော့ဘာမှစောရကတက်ခွင့်မရှိဘူး။ကျွန်တော်တို့မှလုတ်ပိုင်ခွင့်ဆိုတာမရှိပါဘူးဗျာ။တို့ချေနေတာဝယ်ခံနေရပါဘူး။
哦ဟုတ်ကဲ့ရှင်အဲ့တော့အဲ့ဒီမှာကဒီတရုတ်ဝန်ထမ်းဘယ်လောက်လောက်ရှိလဲမြန်မာဝန်ထမ်းဘယ်လောက်လောက်ရှိသလဲရှင
်ဟုတ်ကဲ့တရုတ်ဝန်ထမ်းကတော့400ခန့်ရှိတယ်ဗျမြန်မာဝန်ထမ်းအားလုံးတောင်ပေါ်တောင်စုပေါင်းဆိုရင် 1,600 ကျော်လောက်ရှိရဗျ
အကိုတို့အနေနဲ့ကောအရင်နှုန်းကပေါ့လုပ်ငန်းရှင်နဲ့တွေ့ဆုံညှိနှိုင်းတာမျိုးရောရှိခဲ့ကြလားရှင
်ဟုတ်ကဲ့အဲ့လိုညှိနှိုင်းတာမျိုးကတော့တို့လှုပ်တယ်ဗျလှုပ်တဲ့ဆိုပေမဲ့တို့ကလှုပ်သမားကိုယ်စားလှယ်ဆိုပြီးခေါ်တယ်ဗျအဲ့အလှုပ်သမားကိုယ်စားလှယ်တွေကလည်းကုမ္ပဏီကတို့စိတ်တိုင်းကျစက်ရုံကခန့်ထားတဲ့လူတွေနဲ့ပဲတို့ခေါ်ပြီးဆွေးနွေးသွားတာလေဗျကျွန်တော်တို့အလှုပ်သမားဘက်ကတကယ်ရက်တည်နေတဲ့လူတွေအဲ့လိုမျိုးတွေခေါ်တာမရှိဘူးရ။ဝင်လင်းနေတာနဲ့ခေါ်တာမရှိဘူး။သူတို့စိတ်တိုင်းကြပြောလို့ရမဲ့လူတွေသူတို့ဘက်ကလူတွေပဲအဲ့လိုအလုပ်သမားကိုယ်စားလှယ်ဆိုပြီးသူတို့စိတ်ကြိုက်တင်ပြီးတော့ဆွေးနွေးညှိနှိုင်းတာလေ
။ခွင့်ယူတာမျိုးတွေအလုပ်နားရက်တွေကြတော့ဘယ်လိုမျိုးသူတို့သတ်မှတ်ထားလဲရှင်
။ချိုးထန်တာတွေမှာဆိုရင်ကျွန်တော်တို့ဒီမှာအစိုးရရုံပရက်တွေအဲ့လိုနေတွေမှာဆိုလို့ရှိရင်ကျွန်တော်က24နာရီဆင်းရတဲ့စက်ရုံတွေဆိုအလဲကျဆင်းရတာပေါ့ဗျာ။အဲ့မှာကျွန်တော်တို့တချို့ဝန်ထမ်းတွေဆိုရင်ကိုယ့်အိမ်မှာအဲ့လိုပါပါရင်းနေတွေပါတယ်မှာဆိုရင်လူတန်းတွေလောက်တာပါတွေအတွက်ကျွန်တော်တို့ကပြက်ချင်တယ်ဆိုလို့ရှိရင်အမှန်တကယ်ကျွန်တော်တို့ဥပဒေရဆိုလို့ရှိရင်ချိန်ပိုခြင်းမရတာပဲရှိမှာပေါ့ဗျာ။အစိုးရရုံပရက်ဆိုတော့လာတာတွေဖြတ်တောက်ခွင့်မရှိဘူး။ဒါပေမဲ့တချို့ထဏာတွေဆိုရင်အချိန်ပိုခြင်းမရတဲ့အပြင်အဲ့လိုလှုပ်မဆင်းတဲ့အတွက်အစိုးရရုပ်ပရည်တွေမှာလာတာတွေဖြတ်တောက်တဲ့နေသားတွေပါရှိရဗျ
။မနေ့ကလည်းဒီဆန္ဒပြတဲ့အထဲမှာအချို့အလုပ်ငန်းကနေပြီးတော့ကိုထိုလာပြီးတော့ဆန္ဒပြတဲ့လူတွေလည်းရှိရလို့ပြောတယ်ဆိုတော့လေအဲ့ဒီဝန်ထမ်းတွေရောဒီနေ့မှာဘာတွေပြောတာမျိုးရှိလဲရှင်လှုပ်ရှင်ဘက်ကလေ
။ဟုတ်ကဲ့အဲ့လိုမျိုးကျွန်တော်တို့နှုတ်ကနေတော့ဘာမှအဖွင့်ပြောလာတာတွေတော့မရှိသေးပါဘူး
။ဟုတ်ကဲ့ပါကိုတင်မြှုံထုံခုလိုဖြစ်ပေးတာကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့